ဒီနေရာမှာတခုကျွန်တော်ရှင်းကြချင်တာကဟိုဒီမိုကရေစီဖက်ဒရယ်နဲ့ဖက်ဒရယ်ဒီမိုကရက်တစ်ယူနီယံဆိုပြီးတော့လေအများကြီးအငင်းပွားကြတယ်ခင်ဗျာအဲ့တော့ကျွန်တော်တို့ဥတည်နေတဲ့ပြည်ထောင်စုဟာဒီမိုကရေစီအခွင့်အရေးတွေရောဖက်ဒရယ်ရပိုင်ခွင့်တွေရောအကုန်လုံးနှစ်ခုလုံးပါတဲ့ပြည်ထောင်စုလို့ကျွန်တော်ဆိုလိုတာပါအဲ့တော့စာရေးတဲ့အခါမှာတော့ကျွန်တော်ကဒီမိုကရေစီကိုရှေ့မှာရေးတယ်ဘာဖြစ်လဲဆိုတော့ဖက်ဒရယ်ကိုတကယ်သွားမယ်ဆိုရင်ဒီပြတ်တော်အတွင်းမှာရှိနေတဲ့တမတော်သားတွေတမတော်ရဲ့နိုင်ငံရေးပါဝင်မှုတွေဟာထိုက်တဲ့ပမာဏတစ်ခုအထိကျွန်တော်တို့ရှော့ချဖို့လိုမယ်လို့ကျွန်တော်ထင်ပါတယ်အဲ့ဒီလိုမရှော့ချဘဲနဲ့ကျွန်တော်ဖက်ဒရယ်ကိုပေးလိုက်ရင်ဒီ25ရာနှုန်းနဲ့ပေါင်းတဲ့နိုင်ငံရေးပါတီတွေကအမြဲတမ်းအထက်စီးရနေပြီးတော့ပြည်ထောင်စုစစ်စစ်ပေါ်ပေါက်ရေးမှာအခက်အခဲရှိနိုင်ပါတယ
်ဟုတ်ကဲ့ဆရာအဲ့တော့ဘယ်လိုမျိုးစတင်ပူပေါင်းဆောင်ရလာဖို့မျှော်လင့်ထားလဲဆရာဒီချင်းရက်ကနေပြီးတော့လေ
တကယ်တော့အခုလိုကမ်းလှမ်းလိုက်တဲ့အခါမှာဒီပြဿနာကိုဖြေရှင်းခြင်းနဲ့ထက်သန်တဲ့စာနာနဲ့ပူပေါင်းဆောင်ရမယ်ဆိုရင်ဒီကြိမ်မှာတော့ထူးခြားတဲ့အောင်မြင်မှုရမယ်လို့ကျွန်တော်မျှော်လင့်ပါတယ်။ဒီတမတော်ကလည်းပါတီရဲ့နိုင်ငံရေးလူမျိုးအကျိုးအတွက်ဥထိပ်ထားတဲ့စေနာကိုနားလည်ပြီးတော့ပူးပေါင်းဆောင်ရွက်လာမယ်လို့ကျွန်တော်ကတော့မျှော်လင့်ပါတယ်။ဖြစ်နိုင်တာတွေတော့အများကြီးရှိတာပေါ့ဗျာ။ဥမာဆိုတော့ AA ဆိုရင်ဖန်စီထားတဲ့ကျွန်တော်လွတ်တော်ကိုယ်စားလှယ်လေတောင်းနေကိုလှုပ်ပေးလိုက်တာမျိုးလုပ်လိုက်မယ်။နောက်အခုလည်းသူတို့တစ်ဖက်တည်းပြစ်ခတ်ရစေးသဘောမျိုးလုပ်မယ်။ဒါဆိုရင်တမလို့လည်းအပြစ်ခတ်ကြက်ဆဲလိုက်မယ်ဆိုရင်နိုင်ငံကြီးဆွေးနွေးလမ်းပွင့်သွားမယ်။အေးအေးနဲ့ဆွေးနွေးလမ်းပွင့်သွားမယ်ဆိုရင်ကျွန်တော်တို့ဒီမြောက်ပိုင်းမဟာမိတ်တွေနဲ့ဆွေးနွေးမှုလမ်းကြီးလည်းပွင့်သွားမယ်။အဲ့ဒီလိုမျိုးတစ်ဆင့်ချင်းတစ်ဆင့်ချင်းတိုးတက်လာဖို့လာလာပြီးတော့ရှိပါတ
ယ်။ဟုတ်ကဲ့ဆရာကြီး။အဲ့တော့တမရောအနေနဲ့ဒီအပြစ်ခတ်ရစဲရေလုတ်ပေးဖို့အနေထားမှာဒီအစိုးရနဲ့ပူးပေါင်းဆောင်ရွက်မှုအနေထားဘယ်လိုရှိလဲဆရာ
ဒါကျွန်တော်တို့ဥသိမ်းစိန်အစိုးရလက်ထက်မှာတော့မအောင်မြင်ခဲ့ပါဘူးခင်ဗျသို့သောဒီပြောင်းလဲနေတဲ့နိုင်ငံရေးအခြေအနေတွေနောက်နိုင်ငံမှာဒီနှစ်ပေါင်း80ကြာတဲ့တော့ပြည်တွင်းစစ်ကိုချုပ်ငင်းစေခြင်းနဲ့ထက်သန်တဲ့ဆန္ဒရှိရင်ဒီဟာစမ်းသပ်ပြီးတော့တော့ပူးပေါင်းဆောင်ရွက်ကြည့်ဖို့တဲ့တော့ဆုံးချင်းလို့ကျွန်တော်တို့မြင်ပါတယ
်ဟုတ်ကဲ့ဆရာကြီးအခုလို့ဒီတက်မတော်အနေနဲ့အပြစ်ခတ်ရက်တဲ့အစဉ်ပေါ့နော်အထူးသဖြင့်တော့အကျန်းဖက်အဖွဲ့ချိန်ရတာတဲ့အဖွဲ့ကိုအပြစ်ခတ်ရက်တဲ့ထဲမှာမထည့်ထားတဲ့အတွက်အဲ့ဒီအစဉ်ကနေစလို့တင့်တယ်လို့ရောယူဆမိလားဆရာ
ဒါတော့ကျွန်တော်တို့လက်တွေ့စကားပြောကြည့်မှဘယ်လိုစတင်လဲဆိုတော့ပေါ်လာပါလိမ့်မယ်အခုနေကြတော့မှန်းဆချက်တွေညာနေတဲ့အတွက်လက်တွေ့အလုပ်တွေကမဖြစ်နိုင်ပါဘူ
းဟုတ်ကဲ့ဆရာကြီးဒီနေရာမှာရခိုင်ပါတီအနေနဲ့ပေါ့နော်ဝင်ရောက်ပြီးတော့ကြားကနေခုန်ကြီးပြနေတဲ့အနေထားမျိုးအခုအကြောင်းကြားစာကနေတဆင့်ပေါ့နော်အခုအချိန်ကြာချက်ကနေတဆင့်ဖြစ်လာဖို့အလားလာရော
ကျွန်တော်တို့နိုင်ငံကြီးလုပ်တဲ့အခါမှာအကောင်းမြင်ပါတာကိုကန့်ဆွဲပြီးလုပ်ပါတယ်ခင်ဗျအဲဒီတော့ကောင်းမွန်တဲ့အယူတစ်ခုတော့ဖြစ်လာနိုင်မယ်လို့ညွှန်လင်းပါ
ဟုတ်ကဲ့အဓိကတော့ဒီရခိုင်ပွဲနိုင်တဲ့ရခိုင်မျိုးသားပါတီပေါ့နော်ရခိုင်ပြည်နယ်မှာလေသူတို့ကအဓိကဘာပြောချင်လဲ
ဒီမိုကရေစီခွင့်ရီကဖက်ဒရယ်ခွင့်ရီအပြည့်အဝရှိတဲ့ပြည်နယ်တစ်ခုအနေနဲ့ပြည်ထောင်စုအတွင်းမှာဆက်လက်နေထိုင်ခြင်းဟာအကောင်းဆုံးရည်ချယ်မှုဖြစ်တယ်ဆိုတာကိုသူတို့သဘောပေါက်လာစေမယ်လို့ကျွန်တော်ကတော့မျှော်လင့်ပါတယ်AA ကတော့ကြီးညာချက်ထုတ်တယ်ကြားတယ်ခင်ဗျ
ဟုတ်ကဲ့ AA ရခိုင်လက်လက်ကင်အဖွဲ့ကတော့ဒီရခိုင်ပြည်နယ်ကရွေးကောက်ပွဲမကျင်းပနိုင်တဲ့နေရာတွေမှာပေါ့နော်အမြန်ဆုံးကြားဖြတ်ရွေးကောက်ပွဲကျင်းပပေးဖို့သူတို့ဘက်ကတော့အပြစ်ရက်တန်းတိုးရတယ်ပေါ့နော်အစိုးရနဲ့တက်မတော်ဘက်ကသာအပြည့်ရပြီးဆက်လုပ်ပေးဖို့တောင်းဆိုထားပါတယ
်ဒါကတော့ကျွန်တော်တို့နားလည်သေးရတော့အထွေထွေရွေးကောက်ပွဲပြီးရကြပြည့်ရွေးကောက်ပွဲပဲလုပ်လို့ရပါတယ်ကြပြည့်ရွေးကောက်ပွဲကိုအထွေထွေရွေးကောက်ပွဲနဲ့ကာလဘယ်လောက်ကြာမှလုပ်ရမယ်ဆိုတာဥပဒေမှာသတ်မှတ်ပြီးတာရှိပါတယ်ခင်ဗျအနည်းကြော်မှလုပ်ရတာပါ
ဟုတ်ကဲ့ကျေးဇူးအများကြီးတင်ပါတယ်ဒေါက်တာမျိုးညွတ်ခင်ဗျကျွန်တော်ဝင်းမြမ